2014ခုနှစ်တုန်းကမလေးရှားလေယာဉ်ဝေဟင်မှာပျောက်သွားခဲ့တာကိုဟာသားလို့ပြောခဲ့တာအတွက်စင်ကာပူကမလေးရှားကိုတောင်းပန်လိုက်ပါတယ်။မလေးရှားရဲ့ MH370 လေယာဉ်ပျောက်သွားမှုပေါ်စင်ကာပူနိုင်ငံဘွားဟာသားအစီအစဉ်တင်ဆက်သူ Joyce Lin Chia ကမပြတ်နိုင်လို့ဖြစ်သွားတာပါလို့ဟာသားလုပ်ခဲ့တာအတွက်တောင်းပန်ပါတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကဒီနေ့ပြောလိုက်တာပါ။အခုလို Joyce Lin Chia ရဲ့စိတ်နှောက်ယှက်ဖြစ်စရာပြောဆိုမှုတွေကြောင့်ထိခိုက်နာကျင်ခဲ့ရတဲ့မလေးရှားနိုင်ငံသားတွေအားလုံးအတွက်စင်ကာပူနိုင်ငံအနေနဲ့စိတ်မကောင်းဖြစ်ရပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလာခရစ်စနန်ကပြောပါတယ်။ဒါအပြင်သူမရဲ့ပြောဆိုမှုတွေဟာစင်ကာပူနိုင်ငံကိုကိုစားမပြုသလိုစင်ကာပူနိုင်ငံအနေနဲ့လည်းမလေးရှားနိုင်ငံကမိသားစုမိတ်ဆွေတငယ်ချင်းတွေကိုတံမိုးထားပါတယ်လို့လည်းဝန်ကြီးဘလာခရစ်စနန်ကဆက်ပြောခဲ့ပါတယ်။မလေးရှားနိုင်ငံမှာရှိတဲ့စင်ကာပူတန်မတ်ဗနူးဂေါပလာမီနောင်းကလည်းချီယာရဲ့ဒီပြောဆိုချက်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံသားတွေအားလုံးကိုတောင်းပန်ပါတယ်လို့ပြောလိုက်ပါတယ်။ Joyce Lin Chia ဟာနယူးယောက်မြို့ကဟာသကလပ်တစ်ခုမှာမလေးရှားနဲ့စင်ကာပူဆက်ဆံရေးနဲ့ပတ်သက်ပြီးဟာသတွေပြောကြားခဲ့စဉ်အတွင်းမလေးရှားလေယာဉ်ပြတ်ကျမှုကိုလည်းရဲစရာဟာသလို့လှောင်ပြောင်းပြောဆိုခဲ့မိတာပါ။ဒါအပြင်စင်ကာပူနိုင်ငံဟာမလေးရှားကနေခွဲထွက်ပြီးလွတ်လပ်ရတဲ့နောက်ကမ္ဘာဖွံ့ဖြိုးတိုးတက်တဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်လာခဲ့ပြီးမလေးရှားကတော့ဖွံ့ဖြိုးဆဲနိုင်ငံဖြစ်ရှိနေတော့မယ်လို့လည်းသူကပြောခဲ့ပါတယ်။ချီယာရဲ့ပြောဆိုမှုတွေနဲ့ပတ်သက်ပြီးမလေးရှားတာဝန်ရှိသူတွေကလည်းပြစ်တင်ရှုံချလိုက်ပြီးအခုလိုပြောတာဟာလေရင်ပြတ်ချမှုမှာတည်ဆုံသွားခဲ့တဲ့မိသားစုဝင်တွေပေါ်မှာလုံးဝစာနာစိတ်မရှိတာဖြစ်တယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီး Sabri Abdul Karaka လည်းပြောခဲ့ပါတယ်ခင်ဗျ။